နောက်ကိုရီးယားပေါ်ကုန်သွယ်ရေးဆိုင်ရာတန်ခိုက်ရေးယူမှုတွေထပ်မံထားတာကိုချိုးဖောက်တယ်လို့ဆိုပြီးတရုတ်ရုရှားနဲ့စင်ကာပူကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကအပေါ်ထူးနေမှာတန်ခိုက်ရေးယူလိုက်ပါတယ်။တရုတ်ခြေဆိုင်ဒါလီယန်ဆန်မွန်စတာနိုင်ငံကထောက်ပံ့ပူးဆောင်ရေးနဲ့ကုန်သွယ်ရေးကုမ္ပဏီနဲ့ဒီကုမ္ပဏီရဲ့စင်ကာပူအခြေစိုက်မိခက်ကုမ္ပဏီဖြစ်တဲ့ SIN SMS Limited တို့ပေါ်အမေရိကန်ဘဏ္ဍာရေးဌာနကတန်ခိုက်ရေးယူမှုချမှတ်ပါတယ်။အဲဒီကုမ္ပဏီတွေဟာအထောက်အထားဆော်ဝဲစရန်တွေကိုအတူလုပ်ပြီးနောက်ကိုရီးယားနိုင်ငံကိုအရင်နဲ့စီးကရက်တွေတရားမဝင်တင်ပို့တာကနေတနည်းကိုဒေါ်လာ3000ကျော်အကျိုးများရနေတယ်လို့အမေရိကန်ဗန်ဒိုင်းဌာနကဆွဆွဲထားပါတယ်။ရုရှားခြေဆိုင် Profinet Limited ဟာလည်းတန်ခတ်ရယူထားပြီးဖြစ်တဲ့နောက်ကိုရီးယားအလံတင်တင်ပို့တွေရုရှားနိုင်ငံရှိပိုင်းကစိတ်ကန်း3ခုမှာရေနဲ့တင်တဲ့ကိစ္စစိတ်ကန်းဝန်ဆောင်မှုပေးတာမှာပုံပတ်သက်ပြီးတော့ကုလသမဂ္ဂတန်ခတ်ရယူမှုတွေကိုချုပ်ဖောက်ခဲ့တယ်လို့လည်းအမေရိကန်ဗန်ဒိုင်းဌာနကပြောပါတယ်။အဲဒီ Profinet Limited ရဲ့ဝင်ကြေးမှုချုပ်ကိုလည်းအညီမဲဆင်းသွင်းထားပြီးဖြစ်ပါတယ်။ဒီတန်ခတ်ရေးယူမှုတွေကြောင့်အဲဒီကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေအမေရိကန်နိုင်ငံမှာရှိနေတယ်ဆိုရင်ထိချုပ်ခံရမှာဖြစ်ပြီးအဲဒီကုမ္ပဏီတွေနဲ့အမေရိကန်နိုင်ငံသားတွေအကြောင်းစီးပွားရေးလုပ်တာကိုလည်းသိပ္ပံတောင်းမြစ်ပါတယ်